ရှမ်းပြည်နယ်ကယားပြည်နယ်နေဆက်ဖြစ်တဲ့ဒီမော့ဆိုမြို့နယ်နဲ့ဖဲခုံနေဆက်ကစစ်ပီးဒုက္ခသည်တွေခိုလုံနေတဲ့နေရာတွေမှာပြီးခဲ့တဲ့နှစ်ရက်ကမြန်မာစစ်တပ်ဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးတွေကြောင့်အရသာကလေးနဲ့တူကလေးငယ်တဦးသေဆုံးပြီး12ဦးဒဏ်ရာရရှိသွားတယ်လို့ဒေသခံတွေနဲ့လူအခွင့်အရေးအဖွဲ့တွေကပြောဆိုပါတယ်။ဒေသတည်ငြိမ်စားပြုလာတဲ့အတွက်ရွာသူရွာသားတွေနေရပြန်လာနေတဲ့အချိန်မှာအခုလိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တဲ့အတွက်နောက်ထပ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့လည်းပြောဆိုပါတယ်။ကယားပြည်နယ်အတွင်းကစစ်ပီးဒုက္ခသည်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုတော့မတ်အီသန်စင်ကဆက်ပြီးပြောပြပါမယ်။
နိုဝင်ဘာလ15ရက်မနေ့ကညနေပိုင်းမှာကရင်နီပြည်ခေါ်ကယားပြည်နယ်ဒီမော့ဆိုမြို့နယ်အနောက်ချမ်းစစ်ပြေဒုက္ခသည်တွေခိုလုံနဲ့မူဂျိုကျောင်းအဆောက်အဦပေါ်ကိုလက်နက်ကြီးကြီးကြားရပေါက်ကွဲလို့မိသားစုဝင်6ယောက်ထိခိုက်ဒဏ်ရာရရှိပြီးတော့အဲ့ဒီက9နှစ်အရွယ်ကလေးငယ်တယောက်တိဆုံးသွားတယ်လို့ဒေသခံတယောက်က VOA ကိုခုလိုပြောပါသည်
မမေကငါမှပြေကျော်လာပါတော့မောင်ဒီကအချိန်မှာလည်းမကြည့်ကြရကြ။ဒါတော့အဲ့ဒီအိမ်မှာရှိတဲ့လူအလုံးတော့ဆက်တော်ရတာပါတော့။နောက်ကလေးနဲ့တယောက်ဆုံးပါတော့တယ်ဟာ။ဆက်ရှောင်ရင်ဒီတော့ဟာပါတော့။ရာသီကတားရကြည့်တယ်ဒီခိုင်းနဲ့အများဆုံးလူခိုင်းနေတာပါတော့။ဒီခိုင်းတဲ့ရာကလူကြီးဟိုအိမ်ဆောင်စားဒီတန်းဒီကြီးကတုံးတဲဆိုတော့ဆောက်ရောက်ရှိနေကြ။ဟုတ်။နောက်ပြတော့ပြတဲ့တမီးကြီးတယောက်ရှိနေကြ။ကလေးနဲ့ငယ်ရမလားပါတော့။ဆရာကပြေဆုံးသွားတာပြလာပါတော့။ကလေးနဲ့ငယ်နေရပါ
ကီအန်နီလူခွင့်ရဲ့အဖွဲ့ဒါရိုက်တာကိုပညာကလည်းဒဏ်ရာရကလေးငယ်တယောက်တည်ဆုံးတဲ့အပြင်ကျန်ထိခိုက်ဒဏ်ရာရရှိသူတွေက၄ယောက်ဟာပြင်းပြင်းထန်ထန်ဒဏ်ရာရရှိထားတဲ့အကြောင်းအခုလိုတည်ပြပြောဆိုထားပါသည်
တော်နကူရွာမှာရှိတဲ့မူဂျူကျောင်းပေါ်လက်နေကြီးကြတော့ပေါ့နော်ကြတော့အကောင်လုံးမိသားစုတစုလုံးပေါ့နော်ထိတယ်၉ယောက်ထိတော့ပေါ့နော်၉ယောက်ထဲမှာက၄ယောက်ပြင်းထန်ပြီးတော့မှ၄ယောက်ထဲကကလေးရဲ့တယောက်တော့ဆုံးသွားတော့ပေါ့နော
်အခုလက်နေကြီးကြီးကြတဲ့ဒေါ်နိုကူကျေးရွာဟာတိုက်ပွဲမဖြစ်ဘူးတဲ့ကျေးရွာတွေဖြစ်ပြီးတော့ထောင်ထဲချီတဲ့စေဘေးဒုက္ခသည်တွေလာရောက်ခုလုံတဲ့နေရာဖြစ်တဲ့ဆိုပြီးတော့ဒေသခံတွေကပြောပါလေ။လက်နက်ကြီးကြီးကြားရောက်ပောက်ကွဲမှုကြောင့်ဒေသခံတွေစိုးရိမ်ထိလိုက်ပြီးတော့တချို့သူတွေကတခြားပေးခဲ့တဲ့နေရာတွေစီထပ်ပြီးတော့ပြောင်းရွှေ့သွားတာတွေလည်းရှိရလို့ပြောပါလေ။အလားတူနိုဝင်ဘာလ14ရက်နေ့ညပိုင်းကရှမ်းပြည်မြောက်ပိုင်းဖဲခုံမြို့နယ်အရှိချမ်းတောင်ပို့ကြီးရွာစီမီလော့ရွာတွေဘက်လေမြန်မာစစ်ကောင်စီဘက်ကပြစ်ခတ်လိုက်တဲ့လက်နေကြီးကြီးကြားရောက်ပောက်ကွဲလို့အရဲသား၃ယောက်ထိခိုက်ဒဏ်ရာရပြီးတော့နေတချို့လည်းပျက်စီးသွားတယ်လို့စီမီလော့ရွာကကပြောပါတယ်
။တမှုကြီးရဲ့နောက်ဟိုစီမီလော့ကြီးရွာရဲ့နောက်ဟိုလက်ထုံကြီးရွာရဲ့ပေါ့နော်ဒီလက်နေကြီးကြားတော့နော်ဒီလက်ပွဲစီမီနဲ့ဆက်နေကြားလာလက်နေကြီးကြားရတော့အိမ်လေးလုံးပြည့်တယ်နွားတကောင်တည်တယ်နောက်ဒီ၃ယောက်ထိခိုက်ဒဏ်ရာရတယ်ထပ်ဆောင်ရတယ်ရတယ်ဒီလောက်ကြီးရရဲ့နောက်ညောင်ပင်သားရဲ့နောက်ဒီရှမ်းဆောင်ကန်းရဲ့နောက်ရထုံတစ်ခုပေါ့အဲဒီရတွေကသူလူရပြေဆောင်ကြတယ်ဆဲနေဒီကတ်ရဲ့လက်ကောင်းနေပေါ်လမ်းကြီးကထူတာတို့တော့ခေခုံးနေလမ်းထူတာတို့ဒီမိုးပြေလေးလေးနဲ့တိုက်ရင်ဒီကတားကလမ်းကြီးထူတာတို့အဲ့ဒါကိုကြာပြီးရတာအချို့မနေရကြတော့
အရသားတွေထိခိုက်တဲ့အရာနဲ့ပတ်သက်လို့တီးခြားတီးပြီးချက်မရသေးတယ်လို့မြန်မာစစ်တပ်ဘက်ကလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်တဲ့ဆိုတဲ့သတင်းပေါ်မှာစစ်ကောင်စီဘက်ကတုံ့ပြန်တီးပြတာမရှိသေးပါဘူးဖေခုံမြို့နယ်အရှိချမ်းမှာဒေသတည်ငြိမ်စားပြုလာလို့ရွာသူရွာသားတွေနေရပြန်လာနေတဲ့အချိန်မှာပဲအခုလိုလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်ခံရတာလို့ပြောပါလေဒါကြောင့်စီမီလော့ရွာတောင်မို့ကြီးရွာလဲထွန်ရွာညောင်မင်းသားရွာဆောင်ကန်းရွာစတဲ့ပတ်ဝန်းကျင်ရွာတွေမှာလေသူတို့ရွာတွေမှာမနေရတော့ဘဲနဲ့ဘေးလွတ်ရာကိုထပ်ပြီးတော့တိမ်းရှောင်ကြရတယ်လို့ဒေသခံတွေကပြောပါတယ်ရှင်